ဒီနေ့မြောက်ဒေသမြို့နယ်မှာ AAPPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ရဲ့ဆက်ရှိနှစ်ပြည့်အခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုနိုင်ငံရေးအကျဉ်းသားဟောင်းတွေအပြင်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာတထောင်တနေရာကပါဝင်ခဲ့ကြတဲ့တက်ကြွလှုပ်ရှားသူတွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီကြောင့်အခမ်းအနားမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
ABBB နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့မြန်မာနိုင်ငံဟာတချင်ကတိုင်းပြည်အာဏာကိုချုပ်ကန့်ထားတဲ့စစ်တပ်နဲ့ဆိုးရအဆက်ဆက်တို့ကတိုင်းပြည်အတွင်းမှာနိုင်ငံရေးကျင်းသားတွေမရှိဘူးလို့ညင်းဆုံနေအောင်စတင်ပြီးမြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတွေမှန်တကယ်ရှိနေရဆိုတာကိုနိုင်ငံတကာအသိအမှတ်ပြုလက်ခံလာအောင်ဖော်ထုတ်တဲ့နေရာမှာအဓိကအခန်းကနေပါဝင်ခဲ့တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒါအပြင်ဒီအဖွဲ့ကနိုင်ငံရေးကျင်းသားတွေရဲ့စည်းကိုညှင့်ဆင်ပြုစုပြီးအစဉ်ကတည်းကထုတ်ပြန်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။သူတို့ဖွဲ့ကိုနိုင်ငံရေးခက်ခဲတွေကြားကပဲလိုအပ်ချက်အရထိုင်းမြန်မာနယ်စပ်မှာစတင်ဖွဲ့စည်းခဲ့တဲ့အကြောင်းအဖွဲ့စတင်ဖြစ်ပေါ်လာပုံနဲ့ပတ်သက်လို့တွဲပတ်အတွင်းမူတောင်ယူထားတဲ့ဥပုကြီးကပြောပါတယ
်။ကျွန်တော်တို့ဆက်ပြီးတော့ထူထောင်တဲ့အခြေပေါ့။အဲ့ကုန်းကတော့ကျွန်တော်ကပိုးဝလေးပြောရရင်ကျွန်တော်နောက်ထပ်တစ်ချိန်အမှန်ကန်ပါဆိုလို့1990ခုမှာထွက်ပြေးသွားတာ။ထွက်ပြေးသွားပြီးတော့ဟိုရောက်တဲ့အခါကျတော့ကျွန်တော်တို့တွေကိုယ်ကျွမ်းကျင်မှုကပါလေ။ဟိုရဲ့အခြေအနေကပါလေ။ဘာတွေလုပ်တင်တယ်လဲဆိုတော့ကျန်တဲ့နေသားမှရှိနေတဲ့ဟိုမှာကိုတောင်းထုတ်လို့ပေါ့နော်အဲ့ကျုံအဲ့ချင်တော့ကိုမိုးစီးတို့တော့ဒီ CNU ကကောင်းဆောင်ပိုင်းတွေပေါ့အကုန်လုံးဝယ်ပြီးကျန်ပေးကြပါလေမင်းစင်တို့ပေါ့ပြီးကြပြီးတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးလိုအပ်ချက်အဲ့ဒီအချက်ကအဲ့ဒီနိုင်ငံရေးလိုအပ်ချက်ကနိုင်ငံရေးအကျဉ်းသားတွေရှိနေတယ်ဆိုတော့ကိုနိုင်ငံတကာကတော်တော်များများမသိကြမသိကြဘူးဆိုတော့ဆက်ကြတော့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုယ်တိုင်ကဒီလိုကိစ္စမျိုးကိုဦးဆောင်ပြီးလုပ်မယ်ဆိုလို့ရှိရင်နိုင်ငံတကာကဒီကိစ္စကိုပိုစိတ်ဝင်စားနိုင်တယ်။အဲ့ဒီပိုစိတ်ဝင်စားနိုင်စိတ်ဝင်စားလာရင်မြန်မာနိုင်ငံနိုင်ငံရေးအကြောင်းတွေဆိုတော့ဒီစိတ်အစိုးရကိုဖိအားတွေပေးလာနိုင်တယ်။ဒီနိုင်ငံရေးအရွယ်ချက်နဲ့ကျွန်တော်တို့ကဒီအရုပ်ဆက်ပြီးထူထောင်ခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံအတွင်းပြည်ပင်ပြောင်းလဲရေးနဲ့မျိုးလားညီညာစေရေးလုပ်ငန်းစဉ်တွေကိုဖော်ဆောင်တဲ့နေရာမှာနိုင်ငံရေးကျင်းသားတွေရဲ့ခန်းကဏ္ဍကိုလည်းပြစ်ပယ်ထားလို့မရနိုင်တဲ့အကြောင်းနိုင်ငံရေးကျင်းသားဟောင်းလည်းဖြစ်88မျိုးဆက်ကျောင်းသားခေါင်းဆောင်တူလည်းဖြစ်တဲ့ဦးကိုကိုကြီးကပြောပါရယ
်နိုင်ငံရေးကျင်းသားအကြောင်းပြောပေမဲ့ဒီ14နှစ်တဲ့ခေါင်းစဉ်ကိုပြောပါဆိုရင်တော့အတွင်းကူးပြောင်းရေးကာလတရားမျှတမှုကိုကျွန်တော်တို့ပြောရမယ်ဆိုတော့ transitional justice ဆိုတော့ဒီဟာကိုမဖြတ်တမ်းမဲနဲ့မျိုးသားပြန်လည်တည်မြဲရေးဆိုတာကိုပြည့်စုံနဲ့ချင်းကမှုမဖြစ်နိုင်ဘူးဆိုတော့အတွင်ကူပြောင်းရေးကာလတရားမျှတမှုလို့ပြောရင်ဒီနိုင်ငံရေးအကျဉ်းသားဟောင်းတွေဘဝပြန်လည်ထူထောင်ရေးကိစ္စအနေဆုံးဆင့်သူတို့ကိုဒီလူ့အဖွဲ့အစည်းကအပြုမှတ်ပြုဖို့တံမိုးထားဖို့ဘာကြောင့်လဲဆိုတော့သူတို့ကိုရေးကိုယ်တာအကျိုးစီးပွားကြောင့်မဟုတ်ဘဲနဲ့နိုင်ငံရဲ့နိုင်ငံရေးစနစ်စီးပွားရေးစနစ်တွေပြောင်းလဲဖို့အတွက်သူတို့ဘဝတွေကိုပေးဆပ်ခဲ့တယ်ဆွံ့လွတ်ခဲ့တယ်ဆိုတော့အဲ့ဒါကိုဟိုဒီလူ့အဖွဲ့အစည်းကမတိကျွချုံပြုထားမယ်ဆိုရင်ဒါကဟိုစီဗီလိုက်စ်ရင်ကျေးတဲ့လူအဖွဲ့အစည်းလို့တောင်ပြောရမှာဖြစ်တယ
်အတွင်ကူပြောင်းရေးကာလမှာဒီကိစ္စကမဖြစ်မနေဖြတ်တန်းရမှာဖြစ်တဲ့ကြောင်းကိုဥက္ကုကူကြီးကပြောပါတယ်ဒါအပြင်တိုင်းသားဒေသတွေမှာပြည်တွင်းစစ်ကြောင့်အတိတ်ဒုက္ခရောက်နေတဲ့တိုင်းသားပြည်သူတွေကိုလည်းနိုင်ငံတော်ကအသိအမှတ်ပြုသင့်တယ်လို့သူကပြောပါတယ်လက်ရှိအချိန်မှာဒီမိုကရေစီရေလျှောက်မှုတွေမှာပါဝင်ခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းအများစုဟာတကွဲတပြားဖြစ်နေကြအောင်မပြည့်ပြတ်သေးတဲ့ပြည်ပင်ပြောင်းလဲမှုလုပ်ငန်းစဉ်တွေမှာသူတို့ရဲ့အားတွေကိုစုစည်းပြီးအသုံးချသင့်တယ်လို့နိုင်ငံရေးကျင်းသားဟောင်းနောက်တူဖြစ်သူ88မျိုးဆက်ကျောင်းသားခေါင်းဆောင်ဦးမင်းကိုနိုင်ကပြောပါတယ
်ဒီ APP ရဲ့အလုပ်တွေထဲမှာဘဝကိုပြန်လဲထူထောင်တဲ့အလုပ်လဲပါသင့်တယ်လို့အဲ့ဒီနလားထူထောင်တာနဲ့များအဲ့ဒီလူတွေရဲ့တန်ဖိုးတွေဒီပြည်တော်စုပြန်ပြီးတော့တိဆောက်နေတဲ့အချိန်မှာအဲ့ဒီလူရာတာဝန်ရှိနေတုံးပဲဆိုတော့ကျွန်တော်ပြနိုင်အောင်လို့ကြိုးစားပေးနေချင်ပါတယ
် ABB နိုင်ငံရေးကျင်းသားများကိုကြီးဆောက်ရှောက်ရွေးဖွဲ့ဟာမြန်မာနိုင်ငံတွင်းမှာရှိတဲ့နိုင်ငံရေးကျင်းသားတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအရင်စစ်အာဏာရှင်လက်ထက်ကတည်းကစစ်ဝတ်စွာထောက်ပံ့ကူညီပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်လက်ရှိမှာလည်းနိုင်ငံရေးကျင်းသားဟောင်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုတခြားနိုင်ငံရေးကျင်းသားတွေကိုကူညီဆောက်ရှောက်ပေးနေတဲ့အဖွဲ့အစည်းတွေညီတူဆက်ပြီးအကူအညီပေးနေပါတယ်။ဒီကနေ့ကျင်းပရဲ့ ABB ရဲ့ဆက်ရှိနှစ်ပြည့်အခမ်းအနားကိုနိုင်ငံရေးအတိုင်းဝိုင်းနဲ့88မျိုးဆက်ခေါင်းဆောင်တွေနိုင်ငံရေးကျင်းသားဟောင်းတွေပါဝင်နိုင်ငံရေးကိုစိတ်ဝင်စားတဲ့ APP တက်တွေတက်ရောက်ခဲ့ကြပါတယ်။